Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်အောက်တိုဘာလ15ရက်နေ့တင်းနာနေညပိုင်းဖြူရီစီစဉ်တွေကိုမိတ်ကန်ပြည်အောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00အထိလိုင်းတူမီတာ24 25 32 နဲ့ 51 တူကနေတိုက်ထုံးလင်းပေးနေပါတယ်ကျွန်မအီတန်စမဒီညတစီစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်ဒီညပိုင်းတင်းနေကိုကုသားညုံနဲ့အတူကြီးညာပါမယ်ပြောင်းဆုံးနေတဲ့ sorry သတင်းတော်အရေး sorry ဘင်းနဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးကိုဆက်လွတ်မယ်လို့သမ္မတထရန့်ကဒီကနေ့ပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုအခိုင်အမာထောက်ခံတဲ့အကြောင်းဩစတြေးလျနိုင်ငံသားဝင်ကြီးကဒီကနေ့ပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့ဒီနေ့နေပြီးတော့မှကျင်းပတဲ့နိုင်ငံရေးထိပ်သီးဆွေးနွေးပွဲမှာဆွေးနွေးသွားတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးရော
ဆွေးနွေးကြရတော့ကဏ္ဍကတော့9ရက်ရှိတယ်9ရက်မှာဟို9ရက်ကဆွေးနွေးပြီးတယ်ပေါ့ဒီလိုပြောကြည့်ရအောင်အဲဒီဆွေးနွေး9ရက်မှာ2018နဲ့2019မှာညီလာခံတုံးကြီးကျင်းပပြီ
းကိုယ်တိုင်ပါဝင်တက်ရောက်တဲ့ပအုပ်မျိုးသားလူမြောက်ရဲ့အဖွဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်မောင်းဒေါ်ဒေတာကိုကုလသမဂ္ဂအတွင်းမူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာတဲ့ခီးစဉ်အကြောင်းပါဝင်ရွှေချာမျိုးသမီးတွေအရေးတိုက်ရိုက်တင်ပြနိုင်ဖို့စာရတွေအပြင်မလေးရှားနိုင်ငံမြေပြုံမှုအတွင်းမှာမြန်မာ၃ယောက်လည်းပါဝင်ပြီးတော့တည်ဆုံသွားတဲ့သတင်းဒီညပိုင်းမှာနှာစင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တကီထိုင်တဲ့ကိုသားညိုဦးလူခကြီးညာပြပါလိမ့်မယ်
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးနဲ့ကိုဝင်ရောက်သွားပြီးတဲ့နောက်ဆော်ဒီသတင်းသမားပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျအစိုးရကလုံးဝငြင်းဆန်ထားပြီးတဲ့နောက်မှာတော့ဆော်ဒီဘီရင်ဆယ်မန်နဲ့တွေ့ဆုံဖို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုဆက်လွတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆော်ဒီဘီရင်ဆယ်မန်နဲ့ဆက်သွယ်စကားပြောဆိုခဲ့ကြောင်းအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာဒီကနေ့တင်းနှင်းလာနေရေးသားခဲ့တာပါဆော်ဒီနိုင်ငံသားဘာတွေဖြစ်ခဲ့တယ်လဲဆိုတာဘာမှမသိတဲ့အကြောင်းဒီကိစ္စကိုသိရဖို့အတွက်တူရကီအစိုးရနဲ့အနီးကပ်ပူးတွဲဆောင်ရွက်နေတဲ့အကြောင်းဆော်ဒီဘီရင်ဆယ်မန်ကပြောဆိုတယ်ဆိုပြီးလဲအမေရိကန်သမ္မတထရန့်ကပြောပါတယ်ဘီရင်ဆယ်မန်နဲ့ဆွေးနွေးဖို့အတွက်နိုင်ငံသားဝင်ကြီးပွန်ပီယိုကိုဆော်ဒီမြို့တော်ရီယက်ကိုချက်ချင်းဆစ်လွတ်ထားတဲ့အကြောင်းလဲသမ္မတထရန့်ကထပ်လောင်းပြောဆိုပါတယ်ပြောဆုံးနေတဲ့သတင်းထောက်ဂျမဲကာရှိုဂီအရေးကိုစုံစမ်းဖို့အတွက်ပူးတွဲအလုပ်အဖွဲ့ဖွဲ့စည်းရေးတူရကီသမ္မတရစ်စစ်ထေရဲ့ R1 နဲ့ဆော်ဒီဘီရင်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပါတယ်။အစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးတဲ့မှာအောက်တိုဘာလ2ရက်နေ့ကသတင်းထောက်ဂျမဲကာရှိုဂီကိုဆော်ဒီတရှိုးတွေကတပ်ဖြတ်လိုက်ကြပြီလို့တူရကီအာဏာပိုင်တွေကယူဆထားကြတာဖြစ်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်ခဲ့တဲ့ Michael Hurricane မုန်တိုင်းကြောင့်ပျက်စီးထိခဲ့ခဲ့တဲ့ Florida Panhandle ဒေသကိုတော်ရောက်စစ်ဆေးဖို့ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump နှစ်ဦးအခုတင်းလာနေတွားရောက်မှာဖြစ်ပါတယ်။ခီးစဉ်သေးစိတ်ကတော့အီဘရိုကနေပြီးတော့ထုတ်ပြန်တာမရှိသေးပါဘူး။ဒေသထဲမှာတော့မုန်တိုင်းကြောင့်မလို့ပျောက်ဆုံးနေသူတွေကိုရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေရဆဲရှိပါတယ်။မုန်တိုင်းတန်တင့်ခဲ့တဲ့ Georgia ပြည်နယ်တွင်းကဒေသတွေကိုလည်းတွားရောက်မယ်လို့သမ္မတ Trump ကဒီနေ့တင်းလာနေမနေ့ပိုင်းဒီသူ့ရဲ့ကိုပိုင် Twitter လူမှုကွန်ရက်မှာရေးပါတယ်။ Michael Mountain ဟာဗိုလ်တုံးနေ့တုန်းကတနအီကို155မိုင်တုန်းနဲ့ကုန်းလင်းမိုင်ကိုဝင်ရောက်တက်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့လေကြောင်းမလို့အဆောင်တွေပြူပြက်တာလက်ဆက်မီပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။ Cameron တခြားမှာလည်းအပျက်စီးပုံတွေနဲ့ကျန်ရစ်ခဲ့ပါတယ်။ Florida ပြည်နယ်ကနေပြီးတော့ Virginia ပြည်နယ်တခြားတိုက်ခိုက်သွားတဲ့မုန်တိုင်းကြောင်းမလို့လူ19ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အထူးကိအပျက်စီးအများဆုံးနေရာတွေထဲမှာဒီ Florida Panhandle မြို့က Mexico Beach လည်းပါပါတယ်။အဲ့ဒီဒါဟာစစ်ပွဲဖြစ်ခဲ့တဲ့နေမြေတခုလိုမျိုးအပျက်စီးတွေနဲ့ပုံကျန်ရစ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rich Scott ကပြောပါတယ်။အုပ်ချုပ်ရေးမှူး Scott နဲ့ American ပြည်ထောင်စုရဲ့ရေးပေါ်ချင်းနေစီမံခန့်ခွဲမှု Agency အကြီးအကဲ Brook Long တို့ဟာအဲ့ဒီဒါကိုတရားစစ်ဆေးခဲ့ရမှာတော့ Mexico Beach မှာမြင်ခဲ့ရတဲ့အပျက်စီးတွေဟာသူကြုံမှုသည်များမှာအဆိုးဆုံးဖြစ်ရတဲ့ခုဆိုပြီးပြောဆိုသွားခဲ့ပါတယ်။
တောင်နှမြောက်ကိုရီးယားနှစ်နိုင်ငံကအဆင့်မြင့်ရရှိခြင်းများအဆင့်ဆွေးနွေးပွဲကိုဒီကနေ့တင်းနှင်းလာနေမှာနှစ်နိုင်ငံနယ်စပ်ကလုံခြုံရေးတင်းကျပ်ထားတဲ့စစ်မဲ့ဆုံးမှာကျင်းပပါတယ်။မကြာခင်ကမြောက်ကိုရီးယားနိုင်ငံပျုံယန်မြို့တော်ကထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တွေကိုအကောင့်ထဲဖော်ရေးဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့နျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကချီးမြှင့်ကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်ကအမှန်တကယ်ဖြစ်ပြီလားဆိုတဲ့အပေါ်မှာသတိထားနေကြဆဲဖြစ်ပါတယ်။ ပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမြောင်ကျွန်းကအဖွဲ့ဝင်၅ဦးပါတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါမွန်ဂျွန်ဆွန်းနုပွဲကိုတက်ရောက်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့ဥက္ကဋ္ဌရီဆွန်ဂွန်းကဦးဆောင်ခဲ့ပါတယ်။ကိုရီးယားနိုင်ငံခြားနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့ တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တို့ဦးတို့သဘောတူခဲ့ကြပါတယ်။ဒီကနေ့တနင်္လာနေ့ဆွေးနွေးပွဲမှာတော့နှစ်နိုင်ငံကြားယထာလန်ကမ်းလန်းတွေကိုအဆင့်မြင့်တင်ချိတ်ဆက်ကြဖို့ပူရဲစီမံကိန်းကိုဒီနှစ်ကုန်မှာစတင်ဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသဘောတူပါတယ်။မြောက်ကိုရီးယားအနုပညာဖွဲ့တောင်ကိုရီးယားကိုလာရောက်ဖျော်ဖြေပွဲကျင်းပနိုင်ရေးဆွေးနွေးကြဖို့လည်းသဘောတူပါတယ်။ဒါ့အပြင်ကိုရီးယားစစ်ပွဲအတွင်းကွဲကွာခဲ့ရတဲ့မိသားစုတွေအရေးလာမယ့်နိုဝင်ဘာလထဲမှာမြောက်ကိုရီးယားနိုင်ငံမောက်ကမ်ကန်အပန်းဖြေစခန်းမှာဆွေးနွေးကြဖို့ကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်ရှင်။
စီးရီးယားနဲ့ဂျော်ဒန်နိုင်ငံကြားကရေးပါတဲ့နေဆက်ဖြတ်သန်းရေးစခန်းကိုဒီကနေ့တင်းလာနေမှာပြန်ဖွင့်လိုက်ပါတယ်။သုံးနှစ်တာကာလအတွင်းပထမဆုံးအကြိမ်ပြန်ဖွင့်လိုက်တဲ့ New Swap ဒီနေဆက်ဖြတ်သန်းရေးစခန်းကတော့စီးရီးယားနိုင်ငံရဲ့ Indigen Lebanon အပါအဝင်ဒေသတွင်းကုန်းလင်းမိုင်းကုန်သွယ်ရေးအတွက်ရေးပါတဲ့စခန်းတစ်ခုပါ။ဒီနေဆက်စခန်းကို2015ခုနှစ်မှာစီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆက်ညင်တက်ခဲ့တဲ့သဘုံတွေကနေပြီးတော့တည်ယူခဲ့ပါတယ်။ဒါပေမဲ့လည်းဆူယားတပ်တွေကပြီးခဲ့တဲ့ဇူလိုင်လအတွင်းကပြန်လည်တည်ယူခဲ့ပါတယ်။ခုနှစ်နှစ်ကြာပြည်ပခါကြောင့်မလို့ပိတ်ခဲ့ရတဲ့စီးရီးယားနဲ့အစ္စရေးသိမ်းပတ်ခံဂိုလန်ကုန်းမြစ်ကြားကနေဆက်ဖြတ်သန်းရေးစခန်းကိုလည်းဒီကနေ့မှပဲဖွင့်လှစ်နိုင်ခဲ့ပါတယ်။ Kunistra နေဆက်ဖြတ်သန်းရေးစခန်းကတော့၄နှစ်ကြာပိတ်ခဲ့ရတာဖြစ်ပါတယ်။ဒီစခန်းကတော့စီးရီးယားနဲ့အစ္စရေးကြား1994ခုနှစ်အပြစ်ရရေးကိုထိသိမ်းဖို့ကုလသမဂ္ဂညီညွတ်ရေးထိန်းတက်ဖွဲ့တွေကအသုံးပြုခဲ့တာဖြစ်ပါတယ်။2012ခုနှစ်မှာစတင်ခဲ့တဲ့ပြည်ပခါတွေအတွင်းလက်လွတ်ခဲ့ရတဲ့နေမျိုးတွေကိုပြန်လည်သိမ်းပိုက်နေရေးကြိုးစားနေတဲ့စီးရီးယားသမ္မတအာဆတ်အစိုးရအတွက်အခုလိုမျိုးနေဆက်ကိတ်တွေပြန်ပြီးတော့ဖွင့်လှစ်နိုင်တာဟာတိုးတက်မှုတရားဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်
။ Australia has supported strongly the UN's fact-finding mission on Myanmar. We've been deeply disturbed by its findings that war crimes,
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ပေါ်မှာဩစတြေးလျအနေနဲ့အခိုင်အမာထောက်ခံပါတယ်အချက်လက်ရှာအဖွဲ့ကတွေ့ရှိထားတဲ့ရခိုင်ပြည်နယ်တဲကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစသဖြင့်ကြောင့်အင်မတန်စိတ်အနှောက်အယှက်ဖြစ်ရပါတယ်ဒီပရိပခအတွက်ရေရှည်ဖြည့်ရှင်းချက်ရှာဖို့အတွက်မြန်မာနိုင်ငံနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ရောဒေတာတွင်မိဖက်တွင်လည်းပါဆောင်ရွက်နေတယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာပါ Australian Institute of International Affairs ရဲ့နှစ်ပတ်လည်ညီလာခံမှာဩစတြေးလျနိုင်ငံသားရေးဝန်ကြီးကမူဝါဒဆိုင်ရာမိန့်ခွန်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လမှာနိုင်ငံသားရေးဝန်ကြီးအဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးသောနိုင်ငံသားရေးရာမူဝါဒမိန့်ခွန်းလည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကထုတ်ထားတဲ့အစည်းအဝေးထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေလို့ဖော်ပြပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုတရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစည်းအဝေးကတစ်ဖက်သက်ဆန်တယ်လို့ပြောဆိုပေးချပါတယ်ကုလအချက်လက်ရှာအဖွဲ့ကရောကုလသမဂ္ဂရဲ့လူ့ခွင့်ရဲ့အထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်သင့်မခံပါဘူးရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချရိုက်ခရိုင်ကစိတ်ကြွဆေးပြား22တန်းကျော်တင်စီရမိတဲ့ကြောင်းထိုင်းအနာဘတိကဒီကနေ့မှကြေညာပါရယ်မြန်မာနေဆက်အနီးကချရိုက်ခရိုင်ထဲမှာပြီးခဲ့တဲ့စနေနေ့ဒီရာဘာစိတ်ကြွဆေးပြားစနစ်တက်မှ2တန်းဖမ်းဆီးရမိတာဖြစ်ပြီးတော့တနင်္လာနေ့မှာတော့စိတ်ကြွဆေးပြား10တန်းထပ်ပြီးတော့ဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကပြောပါရယ် သိစေရမိတဲ့စိတ်ကြွစီပြားတွေရဲ့တံမှုကတော့အာဏာရှင်တွေကထုတ်ဖော်မပြောပါဘူး။ဒါပေမဲ့လို့လက်ရှိဖမ်းဆီးတွက်ချက်ထားကြတဲ့နေရှင်မဆိုရင်တော့အခုဖမ်းပြီးတဲ့စိတ်ကြွစီပြားတွေရဲ့တံမှုကအမေရိကန်ဒေါ်လာ83သန်းဘူးလောက်ရှိပါတယ်။အဲ့ဒီနဲ့အသေးစားကိုထုတ်ဖို့ထားတဲ့စိတ်ကြွစီးပြားတွေအပြင်ပြီးခဲ့တဲ့နှစ်ပတ်တွင်ဖမ်းမိထားတဲ့ Crystal စိတ်ကြွစီး100ကီလိုဂရမ်စေးကြောက် 1.8 metric ton နဲ့ဘိန်းဖြူ8ကီလိုဂရမ်တို့ကိုလည်းရဲတပ်ဖွဲ့ကဒီမူရီတက်ဖြည့်ဌာနမှခင်ကျင်းပြသခဲ့ပါတယ်။မူရီစီဝါဖမ်းဆီးရမှုနဲ့ဆက်နေပြီးတော့တန်တရာရှိသူ73ကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။ကမ္ဘာရေနံစင်းလုံးတက်လာတာကြောင့်ဗီယက်နမ်နိုင်ငံအထက်တော့ဝင်ငွေပိုတိုးသွားစေပြီးစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်သွားစေနိုင်တယ်လို့အခြေခံအဆောက်အုံသစ်တွေလည်းဆောက်လုပ်လာနိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့ BNN တို့အတွက်တော့လောင်စာဈေးနှုန်းကြီးသွားစေနိုင်ပါတယ်။အရှိလေပိုင်းဒေတာလိုမျိုးရေနံအကြီးအကျယ်ထုတ်လုပ်တဲ့နိုင်ငံမဟုတ်ပေမဲ့လို့လည်း BNN နိုင်ငံကစွန့်အင်နဲ့ဆက်ဆက်တဲ့ကုမ္ပဏီတင်ပို့မှုမှာနိုင်ငံရဲ့အဓိကပို့ကုန်တစ်ခုဖြစ်ပါတယ်။ Petro BNN လိုမျိုးစွန့်အင်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေလိုအများစုနိုင်ငံပိုင်လုပ်ငန်းကြီးတွေကနေနှစ်စဉ်ရောင်းချမှုကဒေါ်လာ 3.1 ဘီလီယံရှိပါတယ်။အများစုကတော့နိုင်ငံရဲ့အရှိနဲ့တောင်ပိုင်းကမ်းလွန်ပင်လယ်ပြင်ကနေစွန့်အင်ရရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရေနံစိမ်းတစ်စီကိုဒေါ်လာ60ဈေးလောက်ပြန်မြရှိခဲ့တာကနေဒီနှစ်မှာရေနံစိမ်းတစ်စီကိုပြန်မြ65ဒေါ်လာလောက်ရှိနေမယ်ဆိုရင်တော့ဗီယက်နမ်ရဲ့ဖွံ့ဖြိုးမှုကရီမန်းထတာထက်6.9 ရာခိုင်နှုန်းကိုကျော်သွားမယ်လို့ကွန်မြူနတီပါတီရဲ့ website မှာဖော်ပြပါတယ်။တဘာဝထန်းငွေကျော်ဝါပြီးရေနံလဲထွက်တဲ့ဗီယက်နမ်နိုင်ငံအတွက်တော့ဈေးတက်လာရင်အကျိုးအမြတ်ရှိမှာဖြစ်တယ်လို့ဈေးကွက်သုတေသနလုပ်တဲ့အဖွဲ့က Rap Methods ကပြောပါတယ်။နောက်အကျိုးအမြတ်တစ်ခုကတော့ဗီယက်နမ်အတွက်ပို့ကုန်တင်ပို့မှုပိုပြီးတော့များလာစီမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။ Honduras နိုင်ငံရဲ့မြောက်ပိုင်း San Pedro Sula ကစခဲ့တဲ့ရှစ်ပြောင်းသွားလာတဲ့လူအုပ်ကြီးဟာဒီတိုင်းပြည်တစ်လျှောက်သွားလာရင်းနဲ့တဖြည်းဖြည်းလူအုပ်ပိုများလာပါတယ်။တချို့ကလမ်းလျှောက်သွားလာကြသူတချို့ကတော့ကားရည်နေဖြစ်ပါတယ်။ဒါပေမဲ့အားလုံးရဲ့တူညီတဲ့ရည်မှန်းချက်ကတော့သူတို့တက်ပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုမျှော်မှန်းထားကြတာပါ။သူတို့တွေကတော်များများကတော့အမေရိကန်ပြည်အောင်စုထဲမှာခြေချနိုင်ဖို့အတွက်ရည်မှန်းနေပါတယ်။အဲ့ဒီမှာပါတဲ့လူအုပ်ကြီးဟာသူတို့ဒေသမှာရှိတဲ့ဆင်းရဲမွဲတေမှုတွေရဲ့အကြမ်းဖက်မှုတွေကနေပြီးတော့ထွက်ပြေးလာကြတာလို့ဒီခီးစဉ်ကိုစီစဉ်သူတူကရိုက်တာသတင်းဌာနကိုပြောပါတယ်။သူဆက်ပြီးတော့ထွက်လာခဲ့ကြတဲ့ San Pedro Sula ဟာဒေသဆိုလို့ရှိရင်ကမ္ဘာပေါ်မှာလူတက်မှုအများဆုံးနေရာတစ်ခုဖြစ်ပါတယ်။ Honduras နိုင်ငံကမိသားစု64ရာခိုင်နှုန်းဟာဆေးရုံမွေးတည်မှုနဲ့လည်းကြုံနေရတာပါ။အခုလိုမျိုးလူအုပ်စုကြီးလိုက်ရှေ့ပြောင်းသွားလာနေတဲ့တွင်ဟာဒေသတွင်းမှာရလူမှုကွန်ရက်မှာပါအတော်လေးလူစိတ်ဝင်စားစရာဖြစ်နေပါတယ်။ဒီလူအုပ်ကြီးသွားလာမှုကိုရပ်တန့်စေဖို့ဆိုပြီးတော့ American ဒုတိယသမ္မတ Mike Pence မကြာသေးခင်ကပဲ Honduras El Salvador နဲ့ Guatemala သမ္မတတွေကိုပြောခဲ့ပါတယ်။အတိအကကတော့ဒီလိုမျိုးခက်ခဲကြမ်းတမ်းအနေနဲ့များတဲ့လမ်းကနေပြီးတော့အမေရိကန်ပြည်အောင်စုတွေကိုတရားမဝင်ဝင်ရောက်လာကြတာကိုတားပြီးပို့ပါဒီလူတွေကိုတိုင်းပြည်ကနေပြီးတော့ထွက်ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်အကူအညီတွေပေးထားတာကိုဖျက်တောက်ဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းချင်းချောက်ထားပါတယ်ခင်ဗ
ျထင်ရှားတဲ့အမေရိကန်လက်လီအယောင်ဆိုင် CS ကဒေဝါလီခံဖို့လျှောက်ထားလိုက်ပါတယ်နှစ်နဲ့ချီအခက်တွေးခဲ့ပြီးတဲ့နောက်အမျက်ပြန်ထွက်လာရဲ့အတွက်စီမံခန့်ခွဲမှုကိုချုံပစ်လိုက်ဖို့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းရေးရည်ရွယ်ပြီးအခုလိုဆောင်ရွက်တာပါCS လုပ်ငန်းကြီးကတူပိုင်ကုန်ပစ္စည်းအမှတ်တံဆိပ်တချို့ကိုရောင်းချခဲ့ပြီးအယောင်ကျနေတဲ့ဆိုင်ခွဲယာဉ်ချီပိတ်ပစ်ခဲ့ပြီးတဲ့နောက်လုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းမှုအနေနဲ့အခုနောက်ဆုံးဒေဝါလီခံဖို့လျှောက်ထားတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ဒေဝါလီခံဖို့လျှောက်ထားချက်မှာတော့ပိုင်ဆိုင်မှု 6.9 ဘီလီယံရှိပြီးပေးဖို့အကျွေးက 17.3 ဘီလီယံရှိတယ်လို့ဖော်ပြထားပါတယ်။ဒီနှစ်ကုန်မှာဆိုင်ခွဲပေါင်း142ခုကိုပိတ်ပစ်ဖို့စီစဉ်ထားပြီးကြန့်ရှိနေသေးတဲ့ CS နဲ့ KMAT ဆိုင်တွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကင်သွားမှာဖြစ်ပါတယ်။စားရိုက်ကနေအမှားစားလက်ခံရောင်းချတဲ့စီးပွားရေးအဖြစ်ကနေ1880ပြည်လွန်နှစ်တွေကတည်းကစတင်ခဲ့တဲ့ CS ကနောက်ပိုင်းမှာနိုင်ငံတော်ဆိုင်တွေဖွင့်လှစ်လုပ်ကင်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း Walmart တို့လိုဈေးသက်သာတဲ့ရွေးချယ်စရာတွေများလာတာနောက် online ကနေဈေးဝယ်သူတွေတိုးလာတာကြောင့် CS လုပ်ငန်းကြီးအနေနဲ့ဗန္နာရေးအခက်တွေ့လာတာဖြစ်ပါတယ်ရှင
်။မတ်တင်ထိုင်တဲ့ကိုတားညို့ဦးရောကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီငင်းကြေးရေးထိပ်သီးနေလာကြအကြောင်းကိုတင်ဆက်ပေးကြပါမယ်။ဒီကနေ့ဒီပြည်တော်မှာကျင်းပတဲ့ငင်းကြေးထိပ်သီးဆွေးနွေးပွဲမှာအဓိကအချက်၅ချက်ဆွေးနွေးခဲ့ပြီးတော့၅ချက်လုံးသဘောတူညီချက်ရခဲ့တယ်ဆိုပြီးတော့ပါဝင်တယောက်သူတွေကပြောဆိုနေကြပါတယ်။ချက်ရှိနေတဲ့အချက်၂ချက်ကိုမနေ့ပြင်မှာဖြစ်ဆက်ပြီးတော့ဆွေးနွေးမှာဖြစ်ပြီးတော့ဆွေးနွေးပွဲဟာအပြည့်သဘောဆောင်တဲ့အကြောင်းနဲ့သုံးသပ်ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါရှင်။
ဟုတ်ကဲ့ဆိုရတက်မရွန်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ပွဲကထိပ်သီးခေါင်းဆောင်တွေအစည်းအဝေးကိုနေပြည်တော်ကရွှေစန်းအိမ်ဟိုတယ်မှာကျင်းပခဲ့တာပါဒီအစည်းအဝေးမှာဆွေးနွေးမဲ့အချက်9ချက်ရှိခဲ့ပြီးအချက်5ချက်ကိုဆွေးနွေးရမှာအချက်အားလုံးသဘောတူညီချက်ရခဲ့ကြောင်းကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ဆွေးနွေးစရာတော့ကဏ္ဍကတော့9ရက်ရှိတယ်9ရက်မှာဟို9ရက်ကဆွေးနွေးပြီးတယ်ပေါ့လေဒီလိုပြောလို့ရတယ်။အဲဒီဆွေးနွေး9ရက်မှာ2018နဲ့2019မှာညီလာခံတုံးကြီးကျင်းပပြီးတော့ဒီမိုစီနဲ့ဖဲရဲဆိုင်ရာအခြေခံမှုတွေရရှိအောင်ဆောင်ရွက်တဲ့ကိစ္စပေါ့။နောက်တစ်ခုကပါလဲဆိုရင်လက်ရှိနိုင်ငံရေးဆွေးနွေးပွဲပုံစံပေါ့။ဟိုပုံမှုရှင်းလင်းလွယ်ကူအောင်ဆောင်ရွက်ရေးနောက်တစ်ခုကပါလဲဆိုဒီနိုင်ငံရေးဆွေးနွေးမှုတွင်ဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာသဘောတူချက်ရရှိပြီးတော့အောက်ကိုခြားပြီးတဲ့ပုံစံ top down ပုံစံအကောင့်တွေပေါ်ကိုသိချပါလို့ဒီနေ့ NCA မထွက်ရသေးတဲ့ဘဏ္ဍာလုံးနဲ့ကံအခွင့်အရေးကြီးအားလုံးပေါ်လာအောင်ပူးပေါင်းဆောင်ရွက်ဒီကိစ္စဒီတစ်ရက်စီခိုင်မာနေဖို့ကိစ္စဒါကြလေးရတာပေါ့
2018နဲ့2019မှာညီလာခံ3ချိန်ကျင်းပရေးခေါင်းစဉ်အောင်မှာလာမယ့်21ရာစုပင်လုံးစတုထအစည်းအဝေးမှာဖက်ဒရယ်မူချမှတ်ဖို့ပြင်းစမအစည်းအဝေးမှာဒီမိုကရေစီဆိုင်ရာအခြေခံမူတွေကိုညှိနှိုင်းဖို့နဲ့စတမအချိန်မှာဖက်ဒရယ်နဲ့ဒီမိုကရေစီဆိုင်ရာကျန်ရှိမူတွေကိုဆက်လက်ညှိနှိုင်းဆောင်ရွက်ဖို့သဘောတူညီပြီးဒီလိုဆွေးနွေးနေချိန်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီချက်ရရှိဖို့လိုအပ်နေတဲ့ခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတစ်ခုတည်းသောတက်မတော်ဖွဲ့စည်းဖို့မူချမှတ်နိုင်ဖို့ကိစ္စနဲ့အထူးထွေကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်ဒီကနေ့အစည်းအဝေးအဖွဲ့မိန်ကွန်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းပါခွဲမထွက်ရေးကိစ္စအပေါ် EAO ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအခြေအလဲညှိနှိုင်းလိုတဲ့သဘောရှိကြောင်းစခိုင်းကြီးလွတ်မြောက်ရေးပါတီငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုတိယခေါင်းဆောင်ဒေါ်စောမြတ်ရာစာလင်းကပြောဆိုပါတယ်
ဟိုတမတော်ဘက်ကစိုးရင်ချက်ကတော့ခွဲမထွက်ရေးဆိုတဲ့စကားလုံးကိုမပါဘူးဆိုလို့ရှိရင်ပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိစ္စတွေနဲ့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာပေးရဖို့အတွက်ကိုစိုးရင်တဲ့လက္ခဏာတွေရှိပါတယ်အဲ့ဒါကြောင့်တမတော်ရဲ့ရည်တည်ချက်ကိုပြက်ပြက်သားသားပြောတဲ့သဘောမျိုးဖြစ်ပါတယ်တစ်ဖက်ကတိုင်းရင်းသားတွေဘက်ကကြားလို့ရှိရင်လည်းဒေါက်တာဝင်အရေးသုံးပါးကိုလည်းလက်ခံထားပြီးလောကဘာလာတရားတွေကိုလည်းလက်ခံထားပြီးပြီးတော့ရှိရင်ဖက်ဒရယ်အခြေခံနဲ့ကျမတို့ရှေ့ကိုသွားမယ်အနေအထားတွေကိုလည်းအလုံးကိုပြောပြီးပြီးတန်းတူရင်းအိစတွေကိုလည်းပြောထားနေပြီးပြီဆိုတဲ့အခါကျတော့ဒီခွဲထွက်ရေးဆိုတဲ့စကားခွဲမထွက်ရေးဆိုတဲ့စကားကတော့ထဲနေစရာမလိုတော့ဘူးဆိုတဲ့အမြင်တွေက EO ဘက်မှာရှိပါတယ်။ဒါကို EO ဘက်ကတေချာညှိရှင်တဲ့သဘောရှိပါတယ်
။တိုင်းရင်းသားခေါင်းဆောင်တွေကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုဆွေးနွေးပွဲမှာအစာဆုံးပါဝင်စေလိုပေမဲ့ပါဝင်နိုင်တာမရှိကြောင်းနဲ့နောက်ရက်တွေမှာပါဝင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အစည်းအဝေးနေကင်းပိုင်းမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်လဲစီဝေးကိုပါဝင်တက်ရောက်တာရှိခဲ့ပါဘူး။ဒါပေမဲ့ RCSS ရဲ့ကိုယ်စားလှယ်ဆက်လက်တက်ရောက်ခဲ့ပြီးရေဘူးရအဖြစ်ဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းတုံ့တက်ကြပါတယ်
။ကုမှုဆော်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေအင်္ဂါညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။ခုတစ်ခါမှာတော့ရိုဟင်ဂျာအမျိုးသမီးအရေးကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားမှရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမျိုးသမီးတွေကသူတို့အတွက်လိုအပ်ချက်တွေကိုအမျိုးသားတွေကနေတဆင့်တင်ပြတာမျိုးမဟုတ်ဘဲနဲ့ကုလသမဂ္ဂစခန်းတာဝန်ရှိသူတွေစီကိုတိုက်ရိုက်တင်ပြနိုင်ရဲ့အတွက်ကော်မတီတရက်ဖွဲ့စည်းလိုက်တဲ့အကြောင်း IOM နိုင်ငံတကာရှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်။ဒီအကြောင်း VOA သတင်းတော် Lisa Schlein Geneva မြို့ကနေပြည်သတင်းပေးပို့ထားတာကိုတော့ကုစဝဲနိုင်ငံတင်ဆက်ထားပါတယ်ရှင
်။မြို့သမီးများအရေးတိကျဆောင်ရွက်ပေးမယ့်ကော်မတီကိုရိုဟင်ဂျာမျိုးသမီးတရားကြော်ကပထမဆုံးအကြိမ်ဖြစ်ဖွဲ့စည်းလိုက်ကြတာပါမြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကနေထွက်ပြေးလာကြတဲ့တိတ်နဲ့ချီတဲ့ဒုက္ခတွေအလုံးနဲ့နှံ့ရှင်လိုက်ရင်အခုကော်မတီဖွဲ့လိုက်တဲ့အမျိုးသမီးအရေးအတွက်ဟာအရန်သေးငယ်တဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်အခုလိုကော်မတီဖွဲ့လိုက်နိုင်တာကထူးခြားတဲ့ဖြစ်စဉ်တစ်ခုပါကောက်ဆစ်စပစားအပါအဝင်ဒုက္ခတွေစခန်းအများစုအတွင်းမှာအမျိုးသားတွေကပဲကြီးစိုးထားကြတာပါမိသားစုနဲ့ဆိုင်တဲ့အကူအညီနဲ့နေထိုင်မှုဆိုင်ရာဦးစားပေးကိစ္စအဝဝအတွက်အမျိုးသားတွေရဲ့ဆုံးဖြတ်ချက်အတိုင်းအမျိုးသမီးတွေလိုက်နာကြရတာပါအမျိုးသမီးတွေအားလုံးနဲ့ဖွဲ့စည်းထားတဲ့ဒီကော်မတီကအဲ့ဒီတမယိုးကြဖြစ်စဉ်ကိုပြောင်းပြန်ပြောင်းလဲပစ်လိုက်ခြင်းဖြစ်ကြောင်း IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကပြောပါတယ်အမျိုးသမီးတွေကအရေးကြီးတယ်လို့ယူဆထားတဲ့ကိစ္စတွေကိုအမျိုးသားတွေကသတိမထားမိကြဘူးလို့ IOM အဖွဲ့ရဲ့ပြောခွင့်ရဂျိုးမစ်လ်မန်ကပြောပါတယ်အမျိုးသမီးတွေအနေနဲ့ ဒီကိစ္စကိုအခုလိုပြောတာလားသူတို့ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးနိုင်မယ်ကုလသမဂ္ဂစခန်းတာဝန်ရှိသူတွေထံဓာတ်ရိုက်တင်ပြနိုင်ကြတော့မှာဖြစ်ကြောင်းဂျိုးမီလ်မန်ကပြောပါတယ်
I point out that two of the goals in the near term are to bring concerns of gender violence
တို့ လိမ်ဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့ရည်ရွယ်ရည်မှန်းချက်နှစ်ခုကိုတင်ပြထားပါတယ်ဥပမာအဖြင့် လိမ်ဆိုင်ရာစော်ကားမှုတွေနဲ့မတရားပြုကျင့်မှုတွေမကြာခဏဖြစ်ပေါ်တတ်လျက်ရှိတဲ့အင်္ဂါအနီးဝန်းကျင်မှာမိအလင်းအောင်ရရှိရေးနဲ့လိုက်ကထားပေးဖို့လို့ဖြစ်ပါတယ်နောက်တစ်ခုကတော့အသက်မပြည့်ခင်အိမ်တော်ပြုခြင်းနဲ့ဆိုင်တဲ့ IOM ရဲ့သတ်မှတ်စံနှုန်းကိုမချိုးဖောက်အောင်အကြံပေးတာဖြောင့်ဖြောက်ပြောဆိုတာမျိုးလေအမျိုးသမီးတွေဘက်ကလှုပ်ဆဲကျင်ကြပါတယ်အမျိုးသမီးတွေဘက်ကသူတို့အတွ
ွေရနိုင်မဲ့လုပ်ငန်းတွေကိုအမျိုးသားတွေကိုကြီးပဲလုပ်ခွင့်ပေးနေတာဟာလဲမတရားဘူးလို့အမျိုးသမီးတွေကရှုမြင်ကြောင်းဂျိုးမစ်မန်ကပြောပါတယ်သူတို့လည်းအလုပ်လုပ်ချင်ကြကြောင်းအမျိုးသမီးတွေကပြောတယ်လို့ဆိုပါတယ်အမျိုးသမီးတွေရဲ့တင်ပြချက်တွေကိုနားထောင်ပြီးဝင်ငွေရနိုင်မဲ့လုပ်ငန်းတွေကိုအခုနှစ်ကုန်ပိုင်းမှာအမျိုးသားနဲ့အမျိုးသမီးတွေအကြားတန်းသူအခွင့်ရေးပေးနိုင်အောင်ဆောင်ရွက်ပေးသွားမယ်လို့ဂျိုးမစ်မန်ကပြောပါတယ်ဒီတော်တွင်စပ်ပြန်တဲ့လက်မှုလုပ်ငန်းလိုဝင်ငွေရနိုင်မဲ့တခြားလုပ်ငန်းတွေကိုအမျိုးသမီးတွေကသူတို့အတွေးခေါ်နဲ့သူတို့စခန်းအတွင်းမှာစတင်လှုပ်ဆောင်နေကြပြီဖြစ်ကြောင်း IOM ပြောခွင့်ရဂျိုးမစ်မန်ကပြောပါတယ်ခင်ဗျာ
ကိုစုံဝင်းလိုင်းတင်ဆက်ပေးထားတာဖြစ်ပါတယ်တစ်ဆင့်ထဲမှာပဲကုလတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကြောင်းကိုတင်ဆက်ပေးစီမှာပါကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Schwenna ဘုကနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာရိုဂါဒုက္ခတရေးနဲ့ပတ်သက်လို့ပြန့်တတဲ့ဆောင်ရွက်မှုတွေပေါ်လာအောင်လို့ကုလသမဂ္ဂကနေမြန်မာဆရာကိုတိုက်တွန်းပေးစီလိုတဲ့အကြောင်းမောင်တော်ဒေတာကံမှုစင်တိုင်းဝိုင်းကပြောဆိုထားပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြီးတော့ပြန်ဝင်လာကြမဲ့ဒုက္ခတွေနဲ့အတူအကြမ်းဖက်သမားတွေပါလာမှာကိုမောင်တော်ဒေတာခန့်ရခိုင်တိုင်းသားတွေကစိုးရိမ်နေကြပါတယ်။မောင်တော်ဒေတာကို Miss ဘူကနာဒီကနေ့တွားရောက်လေ့လာခဲ့တဲ့ခီးစဉ်တွေမှာခုလိုပြောဆိုသွားလဲဖြစ်ပါတယ်။ကိုညဝင်းအောင်ကပြည်စုံကိုပြောပြပေးပါလိမ့်မယ်
။လက်တလုံးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ဘူကနာနဲ့အဖွဲ့ဟာအောက်တိုဘာ14မိနစ်တုန်းကစစ်တွေမြို့မှာလူမှုအခြေပြုအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ကြောက်တော်မြို့နယ်နီဒင်ကြီးရွာကပိတ်သိမ်းပြီးသား IDP စခန်းတွေကိုတွားရောက်လေ့လာကဒေသခံတချို့နဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာဒီကနေ့မှာတော့ Miss Bugna ဟာမောင်နှံမြို့ကိုတွားရောက်ပြီးအဲ့ဒီမှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံနေမှာသူတို့ရဲ့မောင်တော်ရိုဟင်ဂျာအတိုင်းဝိုင်းကလွတ်လပ်စွာတင်ပြခွင့်မရခဲ့ဘူးလို့မောင်နှံဒေသခံမွတ်စလင်ဦးလာထွန်းကပြောပါတယ်။
ကကသူတို့ကကြားကြည့်ရောက်တော့ကောတော့ပြီတော့ကောတော့ပြီတော့သူတို့ကဟွာမာတာလည်းဘာမှမပြောသူတို့အင်းဒီရောအခုရခိုင်ရောကြွားတယ်ကြွားပြီတော့သူတို့ကတက်ပြောတယ်မှာဟိုအမီတီရနေတဲ့ဟာကလူကြီးကပြည်တယ်ပေါ့နော်ပြီတော့သူတို့လူကြီးကိုကြားတော့ဘာမှမပြောနဲ့သူတို့ကအဲ့လိုမာတာတဲ့အခါကျတော့သူတို့ကတားပြီတော့ဘာမှမပြောလိုက်ဘူးအဲ့တော့ပြရတဲ့မှာရခိုင်တွေကဒီကပြောလို့ဆိုတော့ကျွန်တော်ဒီရင်းဒါဒီနတ်တူကိုဆက်တာပဲဒီလူတွေနဲ့ဆင်းနေနေတယ်လေ
Miss Christine Bugna ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းအောက်တိုဘာ12ရက်နေ့ကနေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စတွေရခိုင်ပြည်နယ်အကြက်တဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါမောင်နှံမြို့ကန်ရခိုင်လူမှုကူညီရေးအသင်းကဦးစောဘဦးကြီးကတော့တပတ်နိုင်ငံထွက်ခွာသွားသူတွေပြန်လည်လက်ခံရေးမှာအသေးစားစီစစ်ဖို့လိုကြောင်းမောင်နှံမှာလူနည်းစုဖြစ်တဲ့ရခိုင်တိုင်းရင်းသားတွေရဲ့စိုးရိမ်ချက်ကိုပြောပါတယ်
။ဟောပြောတာဟိုအသေးစားလက်ခံရေးအသေးစားစီစစ်ပြီးလက်ခံကိုကောင်းတော့ဘာပြောမစင်ဒီ ACC နေရှင်လင်းတွေပါမလို့တော့ဘယ်လိုလဲမှာဒီလိုနေရှင်လင်းတွေလာကြတာပေါ့သူတို့လူမျိုးတွေအပတ်တကယ်ထောက်ထားစီစားမဟုတ်ဘူးနဲ့ဒီတဲ့လက်ခံလက်မရှိဘူးဒီအကျင့်ဖြစ်တဲ့ညိုးလို့ပါလာနိုင်တယ်ပေါ့နော်ပြောမစင်ဒီမှာတကယ်တကယ်နေဆိုင်နေနေဆိုင်ကြီးသောပြောလို့ဆိုသဆိုင်ရာကြည်ရောဥပဒေတဲဝင်ကြီးဒီလူတွေဒီလိုမှလည်းဒီလိုအတိုင်းဝဲနေရှိကြတာကိုလေလူတို့တွေကထောက်ခံချက်တင်နေဥဒေနဲ့ပြီလို့တေချာဒီပြီးတော့လက်ခံမယ်ဆိုပြောပုံတော့ပေါ့လုံးဝရင်ကုန်လုံးဒီတိုင်းပဲလာတဲ့လူတွေလည်းလက်ခံလို့မရှိဘူးနောက်ထပ်မလိုလားတဲ့ပြဿနာဖြစ်နေကိုစုပုံပါပေါ့နော
် Miss Christine Bugna နဲ့တိုက်ရိုက်တွေ့ဆုံခွင့်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့ဒုက္ခသည်တွေအတွက်အာမခံချက်ရှိနိုင်မဲ့ကိစ္စတွေကိုတောင်းဆိုချင်တယ်လို့မောင်တော်ဒေသခံဦးလထွန်းကပြောပါတယ်။ကျွန်
တော်ကနိုင်ငံလေးဘဝပြင်ဆင်ရောက်သွားတယ်ပေါ့နော်။
ဒီကိန်းပြည်နယ်ကိုရောက်နေတဲ့မစ်ဘူဂနာဟာမနေ့ကဒီကိန်းပြည်နယ်ဝန်ကြီးချုပ်ဦးညီပုလူကေပြန်ဒုဝန်ကြီးဦးစိုးအောင်ပြည်နယ်ဝန်ကြီးချုပ်ဒီနယ်တွေ့ဆုံတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဘူဘုကျုပ်စိုးတင်နိုင်တယ်လဲတွေ့ဆုံခဲ့ပေမဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုမသိရပါဘူးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတဖက်နိုင်ငံ
။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရှင်းနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ Tomorrow Viewer ကနေပြောကျင်းလာနေအားပိုင်းစီစဉ်ကိုထုတ်လွှင့်ပေးနေရမှာဒီဒုတိယပိုင်းစီစဉ်မှာတော့ blogger ပြောသမျှစီစဉ်ကိုလည်းနားထောင်ကြဖို့ရှိပါတယ်။အခုတော့ဒီကျင်းလာနေညပိုင်းအတန်လေးစီစဉ်တွေကို Washington DC မြို့တော်ကနေပြီးတော့ဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။ဖြူရီကနေထုံးလင်းပေးနေတဲ့အတန်လဲစီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေနဲ့ပတ်သက်ပြီးတော့တောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းနဲ့တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတစ်ခါမှာတော့ဒီမလေးရှားမြေပြိုမှုမှာတည်ဆုံးသူတွေထဲမှာမြန်မာပြည်လဲပါဝင်တဲ့အကြောင်းတင်ဆက်ပေးကြပါတယ်။မလေးရှားနိုင်ငံကင်မရွန်ဟိုင်းလန်မြို့မှာမနေ့ကမိုးများပြီးတော့မြေပြိုမှုတချို့ဖြစ်ခဲ့ရမှာတော့မြန်မာနိုင်ငံသား3ယောက်သေဆုံးခဲ့တယ်ဆိုပြီးတော့မလေးရှားရဲ့တပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။လက်ထက်အော်တိုဘာလ16ရက်နေ့မှာသူတို့ရဲ့နာရီကိုလည်းစီစဉ်ထားတယ်ဆိုပြီးတော့ကမုန်း9ရက်တာသမီလူမှုကူညီအသင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောချက်ကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံရဲ့အကြီးဆုံးစိုက်ပျိုးရေးဒေသဖြစ်တဲ့ပါဟန်ပြည်နယ်ကင်မရွန်ဟိုင်းလန်းမြို့မှာမနေ့ကအော်တိုဘာ14ရက်မနက်3နာရီလောက်မှာမိုးကြီးမြေပြိုခဲ့လို့မြန်မာတိုင်းသား3ဦးသေဆုံးခဲ့ပြီးခရိုင်ရဲတပ်ဖွဲ့ကနေကင်း2နာရီခွဲအထိရှာဖွေမှုတွေကိုလုပ်ခဲ့ရပါတယ်။သူတို့ရဲ့နာယီကိစ္စတွေကိုမနက်မှအော်တိုဘာ16ရက်မှာစီစဉ်ထားရလို့ကပ်ပုံးနာယီကူညီမှုအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ
်။မလေးရှားတနိုင်ငံလုံးရဲ့အဓိကစိုက်ပျိုးရေးစုံနေဖြစ်တယ်တော့တောင်ကုန်းကြီးမှာစိုက်အဲ့ဒီသားမှာရှိရဲတောင်နေရာနှစ်တည်တဲ့ကြာလာတဲ့ခါမှာတောင်ကြားထဲမှာရေတွေကဝင်နေတယ်ကျွန်တော်14ရက်နေ့ကမော်တာရွာတယ်တောင်နေရဲအောက်မှာနေတဲ့ဒီမြန်မာနိုင်ငံသားတွေပေါ့လေတောင်ပူကြွားတဲ့ခါမှာအတူနေတဲ့ဒီချင်းမြို့သားလင်မယားတယောက်ကတခါတည်းပေါ်ချင်းမိတည်ွားတယ်သူတို့ဘေးနားမှာနေထိုင်တဲ့ရခိုင်အမျိုးသမီးပေါ့လေအဲသူလည်းပေါ်ချင်းမိတည်ွားတယ်ပေါ့အားလုံးမောစုစုပေါင်းဆိုရှင်တော့ပြီးွားတယ်ပေါ့
အဲ့ဒီကင်မရွန်ဟိုင်းလန်းဒေသကထွက်တဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုစင်ကာပူနဲ့ထိုင်းနိုင်ငံကိုအများဆုံးတင်ပို့ပြီးစိုက်ပျိုးရေးလုပ်သားအများစုကမြန်မာတိုင်းသားတွေပါတောင်ဆောင်တွေမှာနေဆောက်လို့နေကြပြီး2014ခုနှစ်ကလည်းမြေပြိုခဲ့လို့တယောက်သေဆုံးခဲ့ပြီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ
်မလေးရှားမြေပြိုမှုသတင်းကိုကိုစောထက်ကအပြည့်စုံတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ15ရက်တင်းမာနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့
ဆယ်ရောင်ပြီးရတာတင်ကြားရေးနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လို့ကုန်မမသိခဲ့ဘူး။ကလေးနဲ့တင်ကြားတင်ယူရင်းပြောခဲ့တယ်။တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေရော
ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေးလာတင်ယူနေတဲ့အမတ်ပူပူတောင်းဝင်းကသူ့ဘာကိုယုံကြည်ကြလဲဆိုတာကိုပြောထားတဲ့သူယုံကြည်ရာစီစဉ်မှာမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစီစဉ်ပြင်တက်တရာသတင်းလာတွေကိုလည်းတော်တာရှင်နေနာဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဂျပန်နိုင်ငံမှာအောက်တိုဘာလ10ရက်နေ့ကနေကိုယ်ရည်နေထီကျင်းပခဲ့တဲ့မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲတွေမှာမဲခေါင်ဒေသဗတ်စုံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးပြီးတော့သဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးတော့ဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအခမ်းအနားတွေကိုလည်းဆွေးနွေးခဲ့ပါတယ်။အပေါ်ဝင်၅နိုင်ငံတည်းနဲ့မြန်မာနိုင်ငံဘလို့စီးပွားပူးပေါင်းဆောင်ရွက်နိုင်မလဲဖွံ့ဖြိုးမှုနှေးကွေးနေတဲ့မြန်မာစီးပွားရေးဥမော့လာအောင်ဘေကဏ္ဍတွေကိုဦးစားပေးလှုံ့ဆော်တဲ့လိဆိုရာကိုစီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးပါလိမ့်မယ်ရှင
်ဂျပန်နိုင်ငံတိုကီယိုမြို့မှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahabyuha 2018သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီသဘောတူညီချက်အရမဲခေါင်ရဝန်း၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသတွင်းအဆင့်မြင့်အလံမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပုံမကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်မဲခေါင်ဒေသဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေသနိုင်ငံအနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ကျွန်တ
ော်2019ခုနှစ်မှာမိကောင်နဲ့ဂျပန်အမှုပြုပူးပေါင်းဆောင်ရွက်တဲ့လှုပ်ရှားမှုအတွက်အထက်မှလေကျမတို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွပါဝင်လာဖို့ကျမတို့စီစဉ်ထားပြီးဖြစ်ပါတယ်အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမှန်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးချင်ပါတယ
်တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုရဲ့အဖြစ်တည်ရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်မဲခေါင်နိုင်ငံတွေရဲ့ပြပပို့ကုန်အလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လေဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာကိုကုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်80ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်တယ်လဲ။မဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်စီးပွားရေးကဒီထက်မှဆိုရင်ကျွန်တော်တို့ကမြန်မာပြည်က ောက်ကြဆုံးတော့ဖြစ်နေတယ်နော်ဒီမြေကောင်ဒေသမှာတော့တကယ်တော့ဒီဒေသဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကပမာဏနဲ့ဆက်သက်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုဘူးညီနိုင်ငံနိုင်ငံတို့ကျွန်တော်မြင်တယ်နော်ဒါအဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတင်အားပေးကူညီမယ်ဆိုတာသိရတော့ခုနိုင်ငံတွေတော့ပို့ပြီးတော့ကောင်းပါလားအကောင်းလို့ကျွန်တော်မြင်ပါလား
အင်းကြီးနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပါပေါ့နှစ်ဦးနှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့
မ
ြန်မာနိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှင်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှင်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံဖွံ့ဖြိုးမှုကတော်တော်လေးနောက်ကျကြံခဲ့တာရောဒီရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအရှင်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးနည်းနဲ့ကတော့မုတ်ချတယ်ပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရမှာဖြစ်တယ်အချင်းချင်းအနီးကပ်ဆိုတော့ဘာဖြစ်ဟိုစသွေးရေရောပိုင်းလာရေရောဖို့ဆောင်ရေရောခင်ဗျာနည်းမဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့ညံစားမှာတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တည်တဲ့နိုင်ငံအများစုကနှစ်ပိုင်းပေါ့လေလောအားနဲ့ငွေအားပေါ့လေဟိုတော့အမ်းဆိုအလတ်တခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျန်လို့ပေါ့လေ resources တွေအလုပ်ရတယ်ဆိုတော့ခုပေါင်းပြီးတော့တစ်ခါတည်း engine တွေကျွန်တော်တို့ယူမယ်တစ်ခါတည်းတို့ရဲ့ငွေရင်းအားကိုတက်နိုင်တဲ့ဒီလိုဂျပန်နိုင်ငံကိုအကူအညီလိုတဲ့နိုင်ငံတွေအကူအညီယူတာကတော့ကျွန်တော်မမှားဘူးလို့ထင်ပါတယ်နောက်ကျွန်တော်သိရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်လက်ဆောင်ပေါ့လေကံကြောင်းကြောင်းနဲ့ပူလာပြီးတော့ရင်းနှီးပြုံးနေပြီးတော့ထုတ်တယ်အောင်လုပ်ပြင်မယ်ဆိုတော့အဲ့ဒီကတည်းကကျွန်တော်တို့ကတအားရှိမယ်လို့ထင်ပါတယ်။ဒီ money နဲ့ men power ပေါ့လေ။ social ဆိုတာဒါစီးပွားရေးမှာဒါလိုပါ။အားလည်းပဲလောအားရှိရှိလုပ်ချင်သေးရှိရှိမင်းအမတတ်နိုင်လေကျွန်တော်တို့ကတန်တော့မမြင်ဘူးခဲ့။အဲ့တော့အင်းကြီးရဲ့နိုင်ငံအနေနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ငွေရအားမှာဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်နဲ့ဒီအာရှနိုင်ငံတွေမှာသူကကျွတ်တဆုံနိုင်ငံဖြစ်တဲ့အတွက်ကိုင်းနေနောက်မျိုးပြင်မယ်ကိုင်းနိုင်ငံတွေတည်းတူးရှိမယ်ဆိုလို့ရှိရင်ပေါ့ဒါပြင်လို့ကျွန်တော်မြင်ပါတယ်တော့နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုပ်တည်နေလို့ဥက္ကဋ္ဌံသတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါစို့စံတင်ပို့တယ်ဆိုရင်လေမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆိုပြီးပြောကြတယ်သို့တော်လည်းထိုင်းတို့ဗီယက်နမ်တို့နဲ့ကျွန်တော်တို့ကရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အကြည့်သေးမမီဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းကိုငားလုံငန
်း
ရေလုံငန်းငားလုံငန်းလုပ်မလားဆိုတော့
တခြား
တော့တဘာဝတောင်းဝက်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တန်ဇာတာတွေထွက်တယ်အဲ့တွင်းထွက်တန်ဇာဘယ်ဟာကိုများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဥက္ကဋ္ဌံသတိထားမိတယ်လေကျွန်
တော်လောလောဆယ်အနိကဆုံးဆိုတင်ပါလေဒေသချင်းဆိုရင်နိကမှုနေရာဆိုရေလုံငန်းငားနဲ့ရေလုံငန်းဦးစားပေးတယ်နော်ဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပါလေကျွန်တော်တို့ကစက်တံပရများတယ်လေအဲ့ဒါတွေကယူထွက်နေတယ်လို့လည်းကျွန်တော်တို့တင်းနေကြားတယ်လေအဲ့ဒါကိုယူဖိမှုမရှိအောင်စက်စက်တော့လုပ်ပြီးတော့အဲ့ဒါဆိုရင်ပတ်စံလည်းတော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်နေတယ်အဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအရင်နှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ
်ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးပွဲရှိနေတယ်လို့တစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
ကိုစောင်းလိုက်တက်ဆက်ပြီးထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရဖြစ်ပါတယ်။အခုတစ်ခါမှာတော့ဘလော့ဂါယူပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။2018ခုနှစ်စံမိုင်းလုံးကစပြီးတော့ Facebook ကိုအပြောင်းအလဲတွေလုပ်ခဲ့ရမှာတော့လက်ရှိမှာတော့နိုင်ငံ6နိုင်ငံမှာအဲ့အပြောင်းအလဲတွေကိုဆန့်တက်နေပါတယ်။ဆန့်တက်နေတဲ့အပြောင်းအလဲတွေကြောင့်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လေဆိုတာကိုဒီသတင်းပေးရဲ့ဘလော့ဂါယူပြောသမျှအစီအစဉ်မှာကိုချော်သိန်းက Mackie View ထွင်းနဲ့တူတင်ဆက်ပေးထားပါရဲ့ရှင်။
ဘဂင်ပြူတွေ့ရေ Facebook ကတော့အပြောင်းလဲတွေလုပ်ဖို့ဆန်းသက်နေပြီနော်သူတင်ကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ news feed ကို2018ခုနှစ်မှာအပြောင်းလဲတွေလုပ်ဖို့ပြင်နေတာဗျ Facebook company ဒါဝန်ရှိသူတွေရဲ့အပြောအရကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမဲ့ post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗ
ျ။ပြီးခဲ့တဲ့နေ့အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းမားတွေလှုပ်ကြံသတင်းတွေဖျက်ချီတဲ့ကိစ္စအတော်လေးဆူဆူဝါးဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ် social media ရဲ့အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းလဲလုပ်ဖို့ကြိုးစားလာတာပဲရှင
့်ဟုတ်ပါတယ် Facebook ကိုတည်ထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေဟာသုံးစွဲရတာပြောဖို့ကောင်းဝန်တော်မကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခံစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosseri က blog post တစ်ခုမှာရေးထားတာလည်းရှိပါသေးတယ်။ဘယ် post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိတာကိုကျွန်တော်တို့ခံမှန်းပါမယ်။အဲ့ဒီလို post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင့
်။အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ post မျိုးတွေအကြံဉာဏ်တောင်းတဲ့တငယ်ချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ်ဗီဒီယိုပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အတိတ်တွေကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေဗီဒီယိုတွေထက်မိတ်ဆွေတငယ်ချင်းတွေကြားမှာဆက်သွယ်ပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲရလကတော့သတင်းဌာနတွေရဲ့သတင်းတွေကိုအတွေ့ရနည်းလာွယ်ရှိပါတယ်
မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး2016ခုနှစ်တုန်းကလည်းဒီကြိမ်လုပ်ခဲ့ပါသေးတယ်အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုတိတဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့ဥပါသေးတယ
်အဲဒီအပြောင်းလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲသတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားကြသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ်
။အခုနောက်ဆုံးအပြောင်းလဲကိုတော့လက်ရှိမှာနိုင်ငံ6ခုမှာစံသက်လုပ်ဆောင်နေပါတယ်။ဒါပေမဲ့ Facebook ကသူတို့ဖက်တာစံသက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးစွဲသူတွေကိုကြိုတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူး။အဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia, Guatemala နဲ့ Serbia နိုင်ငံတွေပါ။
ဆက်တက်နေတဲ့ပုံကတော့ဒီလက်ရှိလူတွေနေစဉ်မြင်တွေ့သုံးစွဲနေတဲ့ News Feed ကနေတကယ့်သတင်းဌာနအစစ်မှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Explore ဆိုတဲ့စာမျက်နှာသစ်တစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာသွားထည့်ထားတာပါဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစမ်းသက်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
လက်ရှိစံသက်ဆက်ကာလမှာကိုပဲအနှုတ်လက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုဒီကနေ့ရပိုင်းတွေမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်။အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတစဉ်ဝင်ကြည့်တဲ့အရေးအတွက်တိတိတသားကိုကြားသွားတာပါ။ Bolivia ကသတင်းဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတောင်မှကြားသွားတယ်တဲ့
။အဲ့ဒါအပြင်အတော်လေးစိုးရိမ်ကြီးပြောလာနေကြတာကတော့တကယ့်သတင်းဌာနတွေရဲ့သတင်းတွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလှုပ်ကြံသတင်းတွေသတင်းမားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါ။ဆိုဗာကီးယားမှာဖြစ်သွားတာဆိုရင်အတော့ကိုထိရှားတာပဲလीနော
်ဟုတ်တယ်ဗျ Facebook ကလုံးလိုက်တဲ့အကြောင်းလဲတွေကြောင့်ဆိုဗာကီးယားမှာသတင်းမားတစ်ခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times သတင်းစာမှာရေးထားတာပါသူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပြီးတဲ့လူကိုဒီအကြမ်းဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တယ်ဆိုပြီးရေးတင်ထားတာပါ
အဲ့ဒီဇာတ်လမ်းကို Facebook ပေါ်မှာအကြီးအကျယ်ပြန့်ဖြန့်ကြတာကြောင့်ဆိုဗာကီးယားရဲတပ်ဖွဲ့ကအဲ့ဒီဖြစ်ရပ်ဟာမဟုတ်ပါဘူးဆိုပြီးတော့ကိုရင်းနဲ့ကြီးညာချက်ထုတ်ခဲ့ရပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ News Feed မှာသွားမပေါ်ပါဘူး။ဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တာဝန်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်။
ဒီနိုင်ငံ6နိုင်ငံမှာလက်ရှိစံသက်နေတဲ့ Explore အစီအစဉ်ရဲ့ရည်မှန်းချက်တွေကိုပြီးခဲ့တဲ့အောက်တိုဘာလမှာ Facebook က blog မှာတင်တဲ့ post ကမှာရှင်းပြခဲ့ပါတယ်။စံသက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတီးကြားစီရှိစေချင်မလားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။လက်ရှိစံသက်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News Feed ဌာနအကြီးအကဲ Adam Mosseri ကရေးထားပါတယ်။
New York Times သတင်းစာရဲ့သတင်းဆောင်ပါးမှာရေးသားထားတာကတော့ ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့ Facebook ကုမ္ပဏီအနေနဲ့သတင်းအချက်အလက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့
Newsweek မှာဆန်တဲ့နေတဲ့အပြောင်းလဲတွေကြောင့်ကမ္ဘောဒီးယားမှာလည်းရိုက်ခတ်မှုတွေရှိထားပါတယ် Facebook သုံးတဲ့ကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာသွားစာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာတပ်တန်းရှိအုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကမယ်လရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုဖိနှိပ်ဖြိုခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အဓိကနေရာတစ်ခုဖြစ်လာနေတာပါ။အခုတော့ဆက်သက်နေတဲ့အပြောင်းလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ
ဒီဆက်သက်လုဆောင်နေကြတွေဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ
ကိုချောသိန်းနဲ့မက်ခင်ပြည်ထွေးတို့တင်ဆက်ပေးထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်နဲ့အတန်းလင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ခုတစ်ခါမှတော့အမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းမက်ဤသနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သွင်းလို့အစီအစဉ်ကိုနားဆင်ကြအောင်ပါ။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ကြော်ရှင်ပေါ်ပါကြပါစေ။ဒီတစ်ရက်တက်တဲ့ရောင်သတင်းတော်မှာတော့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံမှာစကားလာပြောသွားတဲ့ Korea K-pop အဖွဲ့ BTS ဟာလန်ဒန်မှာလည်းတွားပြီးဖျော်ဖြေခဲ့ပြန်ပါတယ်။နယူးယောက်ကဘာတော်လောကအထင်ပေါ်ကြားကြသူတွေနဲ့အမှုပညာလောကကသတင်းတူတူတွားတွေကိုပြောပြပေးသွားပါမယ်။မာချောတောင်ကိုရီးယားက K-pop လူငယ်အမျိုးသားအဖွဲ့ဖြစ်တဲ့ BTS ဟာမြို့ရမြို့မှာဖျော်ဖြေခဲ့ပြီးတဲ့နောက်မှာတော့အော်တိုဘာလ9ရက်နေ့ကလန်ဒန်မြို့ကလူပြည့်ချန်ကပြောအားပေးတဲ့ O2 အားကစားရုံမှာပထမအဆုံးအကြိမ်ဖြစ်နေဖျော်ဖြေတင်ဆက်သွားပါတယ်။ BTS အဖွဲ့အခုလိုမျိုးကမ္ဘာမှာကြော်ကြားလာတာကကိုရီးယား K-pop ဂီတာကကမ္ဘာဂီတာအစီအကြောင်းတွေကိုနေရာရလာတယ်လို့ဆိုရပါမယ်။BTS အဖွဲ့ကမြန်မာကတော့ဆန်တင်ချိုးအောင်နေခဲ့ပြီးတော့ Billboard 200 Billboard အကောင်ဆုံးတေးတပြား200စီမှာနံပါတ်1ဖြစ်သွားခဲ့တာပါ American နာမည်ကြီး Rap အဆိုတော့ Nicki Minaj နဲ့တွဲပြီးတော့လဲသူချင်းတစ်ပုတ်ဆိုးခဲ့ကြလို့ကုလသမဂ္ဂအထွေထွေညီလာခံမှာတော့မှစကားတက်ပြောသွားခဲ့ပါတယ်ပြည်ထက်နှစ်ပေါင်းဆန်တဲ့ London က O2 အားကစားရုံကြီးမှာတော့ပထမအဆုံးလုပ်တဲ့နှင်းရဲစက်တိုက်ပွဲမှာလက်မှတ်တွေကုံသွားတဲ့အထိအားပေးခံခဲ့ရတာပါ BTS အဖွဲ့တွေက Min Youngki က
စောင်းရည်တွေဆိုပို되게여러가지일들이많았는데이제서로같이살아가다보니까서로이제많이알게되는거죠서로를그래서뭐서로이해하는부분도더많이늘고또각자
성격이되게고안어지야바네지코리아가루네기타어퍼트퍼아쿠소옌브리테인나이게마들로인터뷰고럽네비ဘာမစို့ဖြစ်နိုင်နေဆိုတာလူတွေသိစေချင်ပါတယ်။ဘာမစို့လုံးလို့ရတယ်ဖြစ်နိုင်နေဆိုတဲ့အခုလိုဥပမာကိုပေးနိုင်လို့ကျွန်တော်တို့ကသူများတွေအတွက်ခွန်အားဖြစ်စေမယ်လို့မျှော်လင့်ပါတယ်။ဆိုပြီးတော့ချွေးကဆိုပြီးလူတင်များရဲ့ BTS အဖွဲ့ကမင်းယောင်ကြီးပြောသွားတာပါ။ဒီအဖွဲ့ဖြစ်လာတာ9နှစ်ရှိပြီဖြစ်ပြီးတော့ကမ္ဘာနေရာအနှံမှာသူတို့ကိုအားပေးတဲ့ပြည်သက်တွေစတော့ရလာပါပြီ။ဗြိတိန်နိုင်ငံမြို့တော်လန်ဒန်မှာတော့သူတို့ပွဲချင်းပါတော့အိတ်က K-pop အယူမူပြည်သက်တွေလက်မှတ်တွေအလို့ရဲ့Where you put RP in here, yeah, right?
I'm saying I had to get a friend with really fast internet to get them because I didn't manage to get them myself. So it's very stressful. It sold out really quickly, so I was in like minutes. It's absolutely insane. I had no idea they were just popular.
Through the web world, line and the internet is the thing that you can share, right?ဘာလို့လဲဆိုတော့ကျမကိုယ်တိုင်ဝင်အဆင်မပြေလို့ပါလက်မှတ်တစောင်ရဖို့ရင်အရင်ကိုစိတ်တော့ကရောက်ခဲ့ရပါတယ်ဒီမှာသူတို့ကိုအဲ့ဒီလောက်လူကြိုက်များသိတာမသိပါဘူးလို့ BTS ပြည်သက်လန်ဒန်က Rebecca Strachan ကပြောသွားပါတယ် BTS ဘက်ကလာမယ့်နှစ်မှာတော့အာရှဘက်ကိုအောင်မြင်မှုတွေနဲ့မပြောင်းခင်ဥရောပတစ်ခွင်လှည့်ပြီးတော့လဲဆိုရည်အခြေအနေတွားဖို့မှာဖြစ်ပါလိမ့်ရှင်
ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and brown bread.အခုနောက်ကြော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလာကိုနားဆင်ကြကြတာဖြစ်ပါတယ်သွတ်တာရှင်များရှင်ခုတစ်ခါမှာတော့မနက်ဖြန်အင်္ဂါညဒိုင်းဒီလိုင်းစီမံပါရွေးဆင်းနေဖို့ရှိလေဆိုတာကိုကြည့်အောင်ပ
ါရောရှင်များရှင်သတင်းသမားတွေနဲ့အာဏာပိုင်တွေကြားကြက်တနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ကျောင်းတိုင်းစုရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား3ကိုအဲ့ဒီပြရန်ချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးအရေးယူခဲ့ပါတယ်။ဒီမတိုင်ခင်မှာဆိုလို့ရှိရင်လည်းသတင်းသမားတွေဖမ်းခါရတာ၊တရားစွဲဆိုခါရတာ၊ကန့်သက်ခါရတာ၊ချင်းချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ်။ RSF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်ပဲမြမသတင်းလူလက်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြေပို့ထားမယ်ဆိုရင်တဲ့လေလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြေပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမမဲ့ direction ကိုကြိုးစားပါရစေခင်ဗျာ
။သတင်းရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါည9နာရီတိုင်းလေလိုင်းစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့သူယုံကြည်ရာစီစဉ်အလှည့်ရောက်ပါပြီရှင်။ဒီတစ်ပတ်စီစဉ်မှာတော့ American နိုင်ငံ Community Solution အစီအစဉ်နဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်မပုပ်ပုပ်ပုပ်ပြန်တန်းတက်မိတယ်။ကျွန်မပါဝင်ရင်ကြည့်လဲ။ကျွန်မဘယ်လိုရည်ရွယ်ချက်တွေကြောင့်အခုလက်ရှိပညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အလုပ်တွေလုပ်နေလဲပေါ့နော်။ဆယ်ရောင်ပြီးတဲ့ကတင်ကြိုင်းနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လို့ကုန်မမသိခဲ့ဘူး။ကလေးနဲ့တင် जा တင်ယူရင်းပြောခဲ့တဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေနဲ့ရောစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ယူမှုမရခဲ့ဘူးပေါ့နော်အဲ့လိုတင် जा တင်ယူရင်းနဲ့အချိန်တစ်ခုရောက်လာတာနဲ့ပညာရေးဆိုတာတော့အရေးကြီးရယ်ဆိုတာနားလည်လာတယ်ကိုလုံးလာတဲ့ကိုလုံးနေတဲ့အလုပ်ပေါ်မှာလည်းရည်ရွယ်ချက်ရှိရယ်လို့ခံစားမိလာတယ်လို့အကျိုးပြုနေတဲ့လုပ်ငန်းတစ်ခုအနေနဲ့ကောယုံကြည်ချက်ရှိလာခဲ့တယ်အဲ့တော့ဘာကြောင့်လဲလို့ပြောရမယ်ဆိုလို့ရှိရင်တွေးကြုံခဲ့တဲ့တွေးကြုံတွေရောပြီးတော့ဖတ်ခဲ့တဲ့စာတွေအကြောင်းရောပေါ့နော်အထူးသဖြင့်20ရာစုနောက်ကနောက်ပိုင်းကနေပြီးစပြီးပြောလာခဲ့တဲ့ progressive education နဲ့ပတ်သက်တဲ့အတွေးခေါ်တွေလောက်ဆောင်မှုတွေရဲ့လက်မှတ်မှုကြောင့်လို့ပဲပြောရမယ် progressive education မှာက democracy ဆိုတာကနိုင်ငံသားတိုင်းကသူတို့ရဲ့ဘဝပေါ်ထက်ရောက်မှုရှိတဲ့လူမျိုးရေးရောစီးပွားရေးရောနိုင်ငံရေးတွေစတော့ဒီမှာတက်ကြွစွာပါဝင်မှုရှိခြင်းလို့အဓိပ္ပာယ်ဖွင့်ထားတယ်။အဲဒါကြောင့်သူကပညာရေးရဲ့ရည်ရွယ်ချက်ကိုတဦးချင်းစီရဲ့အရေးချင်းစိတ်ဝင်စားမှုအတွေးခေါ်လိုအပ်ချက်ယဉ်ကျေးမှုတွေကိုလေးစားတတ်ဖို့ရည်ပြီးတော့လူမှုပတ်ဝန်းကျင်မှာဝင်ဆန့်ပြီးတော့စမ်းစစ်ဝေဖန်နဲ့စွမ်းရည်ရည်မြင်မာလာဖို့ရည်အလုံးကြီးရဲ့အကျိုးအတွက်ကိုပေါ့နော်အတူတကွတက်ကြွစွာလှုပ်ဆောင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ပညာရေးကိုကလေးဘဟုပြုပညာရေးဆိုပြီးတော့အတိတ်ပဲဖွင့်ဆိုခဲ့တယ်။အဲ့ဒီအတိတ်ပဲဖွင့်ဆိုမှုကကျမရဲ့ယုံကြည်ချက်ပညာရေးလှုပ်ဆောင်မှုတွေပေါ်မှာဖြစ်လာခဲ့တယ်ပေါ့နော်။အဲ့ရနဲ့အခုကျမတို့လက်ရှိအခြေအနေရဲ့ပညာရေးကိုပြင်ဆင်စားကြည့်ရပေါ့နော်။အဲ့ဒီရည်ရွယ်ချက်တွေကိုတွားနေလာပေါ့။ လက်ရှိပညာရေးအားကွဲပြားမှု diversity ဆိုတာတက် uniformity ပေါ့နော်တူညီမှုပေါ့နော်အထူးသဖြင့်ကွဲပြားမှုကိုလေးစားနားလည်ဖို့ကိုသင်ကြားပေးတာတဲ့ဘုံတူပါ့ကိုဘာဝင်မှုသွတ်သွင်းတယ်လို့မျိုးဖြစ်နေတယ်လို့သုံးသပ်မိရယ်ပြီးတော့တာဝန်ကြီးတဲ့အောင်တော့သင်ကြားပေးတယ်ဒါပေမဲ့ sensitive ဝေဖန်ဖို့အားမရှိတဲ့ဘဝင်ချင်းမျိုးဖြစ်နေတယ်လို့သုံးသပ်မိရယ်ပေါ့နော်အခုလက်ရှိဖြစ်နေတဲ့ပညာရေးလမ်းကြောင်းကနေပြီးတော့ progressive လမ်းကြောင်းကိုရွေးဖို့ဆိုတာပြောရလွယ်တယ်လို့ပြောရမယ်ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ညင်းလို့မရနိုင်ဘူးပေါ့နော်ဖြစ်နိုင်ဖို့ကျမတို့လုပ်နိုင်ရမယ်ပေါ့အဲဒါကြောင့်ပဲကျမတင်ကြားရေးဆရာလုပ်ငန်းတွေကိုစပြီးတော့လုပ်ခဲ့တယ်ပေါ့နော်တင်ကြားဒီတမအနေနဲ့ရော program တွေကိုစီမံတဲ့သူတွေအနေနဲ့ရောတခြားတော့ပညာရေးဆရာလုပ်တွေကိုစပြီးတော့လုပ်ခဲ့တယ်အချို့ချင်းပြောရရင်တော့ကျမယုံကြည်တဲ့ပညာရေးဆိုတာလုံးဝရိုးရိုးလေးပါအနှစ်သာရရှိတဲ့ပညာရေးမျိုးပညာရေးရဲ့မူလကရည်ရွယ်ချက်အတိုင်းရှိဖို့ရှိတဲ့ပညာရေးမျိုးလက်တွေ့ဆန်တဲ့ပညာရေးမျိုးအပေါ်ရင်အကျိုးတစ်ခုအတွက်သုံးချတဲ့ cyborg စံပုတ်တစ်ခုဖြစ်မနေတဲ့ပညာရေးမျိုးပေါ့နော်အဲ့ဒီပညာရေးမျိုးရဖို့အတွက်ရောကျွန်မလက်ရှိလုပ်နေတဲ့အလုပ်တွေကိုဆက်ပြီးတော့စူးစမ်းလုပ်သွားမှာပါအားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတုတ်တမှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းရဲ့သူယုံကြည်ရာကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်သူယုံကြည်ရာစီစဉ်မှာပါဝင်ကြဖို့ကိုလည်းအားလုံးကိုဖိတ်ခေါ်ပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါလိမ့်မယ
်ကြောက်ဆုံးနေတဲ့ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကိုကောက်ချစ်တဲ့လူသက်သမားတွေတပ်ပစ်လိုက်နိုင်တယ်ဆိုတဲ့သဘောမျိုးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးကိုဝင်သွားပြီးတဲ့နောက်ပျောက်ဆုံးနေတာဖြစ်ပါတယ်။ဆော်ဒီအင်ရှစ်ဆန်မိုဟာမက်ဘင်ဆယ်မန်ကိုဝေဖန်သူသတင်းထောက်ကာရှိုဂီဘာတွေဖြစ်ခဲ့တယ်လဲဆိုတာမသိဘူးဆိုပြီးဆော်ဒီဘင်ဆယ်မန်ကပြောဆိုကြောင်းလဲအမေရိကန်သမ္မတကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာအမေရိကန်သမ္မတထရန့်ဆော်ဒီဘီရင်တို့မိနစ်20ကြာတယ်လီဖုန်းဆက်သွယ်ဆွေးနွေးကြတာဖြစ်ပါတယ်။တရင်းတော့ကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးဘီရင်ဆယ်မန်နဲ့ဆွေးနွေးဖို့ဆော်ဒီအာရေဗျာမြို့တော်ရီယတ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုသွားဖို့ကိုလည်းသမ္မတထရန့်ကဆေလွတ်ထားပါတယ်။တရင်းတော့ကာရှိုဂီဘာရီဖြစ်ခဲ့တယ်လဲဆိုတာကိုဖော်ထုတ်တဲ့နေရာမှာဘာမှဖုံးကွယ်ထားမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကကတိပြုပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကတိုက်ခတ်ခဲ့တဲ့ Michael Hurricane မုန်တိုင်းကြောင့်ပျက်စီးထိခိုက်ခဲ့တဲ့ Florida Panhandle ဒေသကိုတွားရောက်ကြီးရှုဖို့ American သမ္မတ Donald Trump နဲ့သမ္မတ Gro Melania တို့အခုဒီကနေ့မှရောက်ရှိနေပြီဖြစ်ပါတယ်။မုန်တိုင်းသင့်ခဲ့တဲ့ Georgia ပြည်နယ်တွင်းကဒေသတွေကိုလည်းတွားရောက်မယ်လို့သမ္မတ Trump ကဒီကနေ့တနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားပြောဆိုထားပါတယ်ရှင်။
သတင်းကြေကျက်ကိုမှတင်ကြီးထိုက်ကကြီးညာပေးကြတာဖြစ်ပါတယ်။ဒီညတစ်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်ရှင်။ကျွန်မအီတန်စမ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီအထိလိုင်းတိုမီတာ2440 4850အပြင်လက်လက်မီတာ190ဒုကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.